NTU လက်မယူထိုးပြီးသားတောင်ပိုင်းရှမ်းပြည်တက်မတော် RCSS SSA ရဲ့ပင်လုံမြို့နယ်ကတပ်စခန်းတစ်ခုကိုမြန်မာတပ်မတော်ကနေဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်ပေါ်ပြည်내အစ်စ်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲဆောင်ကြီးကော်မတီ GNCS ကနေအများဆုံးဖြေရှင်းပေးဖို့ RCSS ဘက်ကတိုင်ကြားခဲ့ပါတယ်။ဒီတိုင်ကြားချက်ကို GNCS ကော်မတီဥက္ကဋ္ဌထံတင်ပြထားခဲ့ဖြစ်တယ်လို့ GNCS ကော်မတီဝင်တဦးကပြောပါတယ်။တောင်ပိုင်းရှမ်းပြည်တက်မတော်ဟာအစိုးရနဲ့ NTA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးတော့အခုလိုတိုက်ပွဲဖြစ်ပွားရတာကလည်းမဖြစ်တဲ့ကိစ္စလို့ NTA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်တွေကပြောဆိုမှုတွေရှိနေပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင်ဗီရီမြော်ရိုင်းတင်းတောက်နိုင်ကွင်းကတင်ပြပို့ထားပါတယ်
။ဟုတ်ကဲ့ပါ။တနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရက်စိတ်ရေးသဘောတူစာချုပ် NTA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တက်မတော် RCSS SSA ရဲ့ပင်လုံမြို့နယ်ကတောက်ဆန်းတစ်ခုကိုမြန်မာကမတော်ကနေဝင်ရောက်လာပြီးတိုက်ပွဲဖြစ်ပွားခဲ့တဲ့အပေါ်မှာပြည်နယ်ရှိပြည်ခတ်တိုက်မှုရက်စက်ရေးဆိုင်ရာပူးတွဲဆောက်ရှုပ်ရေးကော်မတီ GNCS ကနေအများဆုံးဖြည့်ရှင်းပေးဖို့တန်ကြားစာပို့ထားတယ်လို့ RCSS SSA ရဲ့ပြောခွင့်ရဒုတိယပုံမူကြီးဆိုင်ငင်းကပြောပါတယ
်။မင်းကဖြစ်ဖြစ်ခြင်းပဲဒီလိုတို့ GNCS ပေါ်လာဒီနေ့အစင်းတိကတ်တိုက်ခိုက်မှုသူတက်ဆောင်ကြီးကော်မတီကိုကျွန်တော်တို့အဖွဲ့အစည်းရနေပြီးတော့စာရေးအကြောင်းကြားထားတာရှိပါတယ်။ဘာကြောင့်ဒီလိုဖြစ်စလဲပေါ့နော်။ဒီလိုလုပ်တာ NCA အရရောကျွန်တော်တို့ bilateral agreement ကိုဟိုချိုးဖောက်ရရောက်တယ်ပေါ့နော်။အဲ့ဒါချက်တော့ကျွန်တော်ပြောထားတယ်ဒါကြောင့်ဒီကိစ္စကိုအမြန်ဆုံးဖြေရှင်းပေးဖို့ကျွန်တော်တို့တောင်းဆိုတာရှိတယ
်။ပိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးတော့တောင်ပိုင်းရှမ်းပြည်သမ္မတဘက်ကတန်ကြားစာပေးဖို့တဲ့အပေါ်မှာဒီနေ့အစ်ပြေကတက်ကမှုရစင်းကြီးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GNCS ရဲ့အရက်ဖက်ကော်မတီဝင်တူဖြစ်သူမှတ်နှမ်းရွှေနွယ်ဝင်းကအခုလိုပြောပါရယ
်ကျမတို့ကလည်းပဲဒီဥက္ကဋ္ဌရေးရှိမှာပဲတင်ပြထားတော့မှရှိသေးရှင်ကျမတို့ကလည်းဒီပြီးခဲ့တဲ့3ရက်နေ့ကပဲလက်ပတ်အစီအစဉ်လုပ်ခဲ့တယ်ဆိုတော့လေမတ်လတော့ကတိုက်ပွဲလည်းပဲတို့ကပြောမယ်ဆိုလို့ရှိရင်တော့တက်မတော်ဖက်ဖက်တို့ကအမြဲတမ်းပဲဒီဆက်ဆံရေးရုံးတွေကိုအကြောင်းမကြားဘဲနဲ့အမြဲတမ်းဝင်လာပြီးတော့နေနေရှင်းလင်းရေးတွေပါလာလုပ်တယ်ပေါ့နော်အဲ့ဒါအကြောင်းမလို့ပဲတစ်ဖက်ကလည်းရှိနေတဲ့အီအိုဖွဲ့ကလည်းသူတင်အကြောင်းမကြားထားတဲ့အတွက်ကြောင့်မို့ရှောင်ပြီးလို့မရအောင်အဲ့လိုပုံစံရှိနေရှင်း
ရှမ်းပြည်နယ်စစ်ကြက်ကတက်မှုရစေးရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GNCS ရဲ့တပ်မတော်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး။မနေ့ကမွန်းလွဲပိုင်းမှာရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့နယ်ဆယ်မိုင်ကွာ RCSS SSA တပ်စခန်းချရာနန်းဆန်းရွာဘက်ကိုမြန်မာတပ်မတော်စစ်ကြောင်းကနေဝင်ရောက်လာခဲ့လို့တိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီအချိန်လေးက RCSS SSA ရဲ့ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်ငင်းကခုလိုဆက်ပြောပါတယ
်။ကြည့်တဲ့နေရာကတော့ဒီလိုပင်လုံမျိုးရင်းဟောမြောက်ဘက်ကတော့အဲ့မှာဆယ်မိုင်กว่าလောက်မှာလမ်းဆိုင်ဆိုတဲ့ရွာနားမှာအဲ့ဆက်ပဲဖြစ်တာဖြစ်ပါတယ်။ဖြစ်တာကတော့သူကတမတော်လို့ပြီးတော့ကျွန်တော်တို့ဆင်းချုပ်တဲ့ဒီနေ့လည်းအကြောင်းမကြားပဲဝင်လာတာလေ။အဲ့ဒါဆိုရုပ်ရည်လာပြီးတော့ထိတ်တဲ့တဲ့သဘောပါ။အမှန်ဆို NCA အရာရောကျွန်တော်တို့ bilateral agreement အရာရောကျွန်တော်တို့ဒီနေ့တို့လက်လက်ကိုက်ဆောင်ပြီးလာမယ်ဆိုရင်တို့ဒီနေ့အကြောင်းကြားပြီးမှလာတာဟုတ်။မနေ့ကအဲ့လိုမဟုတ်ဘူးပြုံးဆိုင်ပေါက်ချလာတော့ဒီမှာနေစီးတဲ့အတိုင်းလေးစီးဖို့ရတယ်လေစီးပိတ်မှုတွေဖြစ်သွားတဲ့သဘောဖြစ်ပါလေခင်ဗျာကျွန်တော်တို့ကတော့အကြည့်ထက်ရှိပါဘူးဒါပေမဲ့အစိုးရတက်မလို့ဆက်ကတော့နည်းနည်းပါးပါးဖြစ်တယ်လို့အဲ့လိုတော့ကြားရတယ်ဗျာဒါပေမဲ့ကျွန်တော်ဆက်ကလည်းအတူကြည့်လို့တော့မရအောင်ဆိုတော့
လက်ရှိမှာပိုက်ပွန်ရက်တနေပြီမဲ့စည်ရေးတဲ့အနေထားမှာရှိနေတယ်လို့လည်းသူကဆိုပါတယ်တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာစိုးရနဲ့ NCA ကြီးကြပ်လက်မှတ်ရေးထိုးထားတဲ့ဖွဲ့စည်းတစ်ခုဖြစ်ပြီးအခုလိုစိုက်ပွဲဖြစ်ပွားရတာကလည်းမဖြစ်သေးတဲ့ကိစ္စလို့ NCA ကြီးကြပ်လက်မှတ်ရေးထိုးထားတဲ့ပုံမျိုးသားလွတ်မြောက်ရေးဖွဲ့ချုပ်ခေါင်းဆောင်သူဖြစ်သူခွန်မင်းသိန်းကပြောပါတယ်
ကျွန်တော်တင်လာတော့ဒီရင်းရှိပါမလို့ဒါလည်းနိုင်အောင်အားနည်းကြသေးတယ်ဆိုတဲ့သဘောထည့်ရပါမယ်နော်အမှန်တကယ်လည်း NCA နဲ့မှာ YouTube ကြီးဆိုတဲ့ဆန်တော့မဖြစ်တဲ့ကိစ္စတစ်ခုလို့ကျွန်တော်ကအနေနဲ့မြင်ပါတယ်
ဒီကရမလတ်တွဲမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့မြန်မာသမတော်တို့ကြားမိုင်းကြီးမြို့နယ်နဲ့တီဘောမြို့နယ်တွေမှာစိုက်ပွဲနေချင်းဖြစ်ပွားခဲ့ပါသေးတယ်။ဒီလိုဖြစ်ပွားတဲ့စိုက်ပွဲတွေကို GNCS အနေနဲ့တည်တည်ကြဲကြဲအရေးယူဖြေရှင်းမှုမျိုးမရှိခဲ့ဘူးလို့ RCSS ကပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာဆိုရနဲ့ပြည်နယ်စစ်ပြည်တော်စုအစ်အကြီးကျယ်ဆွေးနွေးစဉ်လေးစဉ်တုန်းကတပ်တည်နေရာကိုတည်တည်ကြဲကြဲဆွေးနွေးတတ်မှတ်ခဲ့တာမရှိတဲ့အတွက်အခုလိုနိုင်ငံကြေကနာအတွက်ပြိပခါတွေဖြစ်ပွားနေခဲ့တယ်လို့ RCSS ကပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ပြည်ကစက်ကမှုရစင်ကြီးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ဖွဲ့ဖြစ်တယ်လို့လက်မှတ်ရေးထိုးပြီးမှမြန်မာသမတော်နဲ့အချိန်20လောက်စိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိတိုင်းရင်းသားတပ်ပေါင်းစုဖြစ်တဲ့ UNSC အနေနဲ့ NCA လမ်းကြောင်းပိုင်းဆက်လက်ညှိနှိုင်းသွားဖို့မနေ့ကဗဟိုလုံးမှုဆောင်စီဝေးကနေသဘောတူညီမှုတွေရရှိခဲ့ပါတယ်။ NCA လက်မှတ်ရေးထိုးထားတဲ့ဖွဲ့တွေနဲ့စိုက်ပွဲဆက်လက်ဖြစ်ပွားနေတာဟာလက်ရှိအစိုးရကနေလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့လည်းတိုင်းသားရေးလှိမ့်လာသူတွေကလည်းသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
။နိုင်ကွင်းတင်ပြပို့ထားပါ